အာရှပစိဖိတ်နိုင်ငံတွေအနေနဲ့ကိုဗစ်ဗီဇာမျိုးကွဲအိုမီကရွန်ပေါ်လာပြီးတဲ့နောက်ကိုဗစ် -19 ရောဂါကူးစက်မှုပြန်ပွားလာမယ့်အရေးအသစ်ပြင်ဆင်ထားမှာဖြစ်ပြီးသတိပြုစောင့်ကြည့်သွားမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့ပြောကြားပါတယ်။ COVID-19 ဟာအခုဆိုရင်တစ်ကမ္ဘာလုံးမှာပြန့်နှံ့နေပြီဖြစ်ပြီးအနာဂတ်မှာကူးစက်မှုတိုးလာတာကိုတွေ့ရရင်ကျွန်တော်တို့မအောသင့်ပါဘူး။ဆက်ပြီးကူးစက်နေတာနဲ့အမျှအိုမီကရွန်ပေါ်လာတယ်လို့မျိုး virus ဟာဆက်ပြီးဗီဇာပြောင်းလဲနိုင်တာကြောင့်အထူးသတိပြုဖို့လိုနေတုံးပဲဆိုတာကျွန်တော်တို့ဟိုသတိပေးနေပါတယ်လို့ WHO ရဲ့အနောက်ပစိဖိတ်ဒေတာဆိုင်ရာညွှန်ကြားမှုတာကာရှိကာဆိုင်ကပြောပါတယ်။နေဆက်တွေကိုထိန်းချုပ်တာကနေအချိန်ပိုရလာနိုင်ပေမဲ့ကူးစက်သူပြန်များလာမယ့်အရင်နိုင်ငံတိုင်းလူဖွဲ့စည်းတိုင်းပြင်ဆင်ထားရမယ်လို့လည်းကာဆိုင်ကဆိုပါတယ်။တောင်ကိုရီးယားမှာတော့လူ9ယောက်နဲ့အထက်လူစုတာကိုလာမယ့်အပတ်ကစပြီးပိတ်ပင်လိုက်ပါတယ်။စားသောက်ဆိုင်ရုပ်ရှင်ဝင်ပြလိုက်စာကြည့်လိုက်နဲ့အစာအုပ်အတွင်းကျင်းပတဲ့ကိစ္စတွေအလုံးပါကာကွယ်ဆေးထိုးပြီးဖြစ်ကြောင်းတယ်လီဖုန်းအက်ပါပြတ်တတ်ရမယ်လို့ပြထားလိုက်ပါတယ်။ဒယ်တာမျိုးကွဲနဲ့ရင်ဆိုင်ခဲ့ခြင်းကရခဲ့တဲ့သင်ခန်းစာတွေကိုနိုင်ငံတွေအနေနဲ့အသုံးချမှာဖြစ်ပြီးခိုးခွာမဲ့သူတွေကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့နှာခေါင်းစီးတက်တာလူချင်းခတ်ခေါ်နေတာလို့ကာကွယ်ရေးနည်းလမ်းတွေကိုလည်းချမှတ်လွှတ်ဆောင်မှာဖြစ်တယ်လို့ကာဆိုင်ကဆက်လက်ပြောသွားပါတယ်။